တားမြစ်ကုန်ပစ္စည်းတွေကိုမြောက်ကိုရီးယားနိုင်ငံနဲ့အတော်အပြန်အတင်းပို့လုပ်နေတဲ့ကုန်တင်မောလေးစင်ကိုကမ္ဘာပေါ်ကဆိတ်ကမ်းပင်နေရာမှာမှဆက်ကပ်ခွင့်မပြုဖို့ကုလသမဂ္ဂကပိတ်ပင်လိုက်ပါတယ်။အများဝိုင်းပယ်တာခံထားရတဲ့မြောက်ကိုရီးယားအစိုးရအပေါ်နိုင်ငံတကာကချက်မှတ်ထားတဲ့တန်ခါပိတ်ဆို့အရေးယူမှုတွေကိုစောင့်ကြည့်စစ်ဆေးတဲ့ကုလသမဂ္ဂကော်မတီအကြီးအကဲ Hugh Griffith ကနယူးယောက်မြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပိတ်ပင်လိုက်တဲ့အကြောင်းသတင်းလာနေကကြေညာသွားတာပါ။ဒီတားမြစ်ချက်ဟာပြီးခဲ့တဲ့ကြာရာပတိနေ့ကစပြီးတော့အသက်ဝင်သွားတာဖြစ်တယ်လို့လည်းသူကဆိုပါတယ်။ရေချောင်းသွားလာမှုဆိုင်ရာအချက်အလက်တွေအရအခုတားမြစ်လိုက်တဲ့တင်မော်တွေကတော့အရှေ့အာဖရိကကျွန်းနိုင်ငံကိုမိုရိုစ်မှာမှတ်ပုံတင်ထားတဲ့ Petra 8, Caribbean ပင်လယ်ထဲက Saint Kitts and Nevis ကျွန်းနိုင်ငံမှာမှတ်ပုံတင်ထားတဲ့ Hail Fun 6, မြောက်ကိုရီးယားပိုင်ချုံဆန်အမတ်နဲ့တင်မော်နဲ့နောက်တစ်စင်းကတော့ဗင်နင်ကမားမှာမှတ်ပုံတင်ထားတဲ့ Joshan ဆိုတဲ့တင်မော်တွေဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့ဒုံးကျည်စံသပ်ပြုလုပ်မှုတွေကိုတန်ခါအရေးယူတဲ့အနေနဲ့မြောက်ကိုရီးယားရဲ့ကြောင်မီသွေးတန်ခဲနဲ့ရေထွက်ကုန်ပစ္စည်းတွေတင်မော်မှုအပေါ်ပိတ်ပင်တားမြစ်ချက်တစ်ခုကိုကုလသမဂ္ဂလုံခြုံရေးကောင်စီကဩဂုတ်လမှာအတည်ပြုပြဋ္ဌာန်းခဲ့တာပါ။အခုနောက်ဆုံးချမှတ်လိုက်တဲ့တန်ခတ်ပိတ်ဆို့မှုတွေကိုတော့မြောက်ကိုရီးယားက6ကြိမ်မြောက်နျူကလ িয়ার စမ်းသပ်မှုလုပ်ပြီးတဲ့နောက်ပြီးခဲ့တဲ့စက်တင်ဘာလကပဲချမှတ်လိုက်တာဖြစ်ပါတယ်။